အစိုးရရဲ့အမျိုးသားပြန်လည်တင်ပြန်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ MCA အပြည့်အစုံချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံကြပြီးတော့ SSPP ဘက်ကယုံကြည်မှုတည်ဆောက်ရေးနဲ့ငြိမ်းချမ်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။အစိုးရဘက်ကတော့ငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးခဲ့တယ်လို့ SSPP ကတောင်းဆိုတဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုလည်းအထက်ကိုတင်ပြပြီးဆက်လက်ဆောင်ရွက်သွားဖို့ဆွေးနွေးပါတယ်။တည်င်းအပြည့်ဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုမိုးစော်ကတင်ပြထားပါတယ်
။ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့ရဲ့တွဲဆုံမှုဟာ2018ခုနှစ်ဒီဇင်ဘာလကတမရော်ကကချင်နဲ့ရှမ်းပြည်နယ်မှာလေးလတာအပြည့်ရက်ပြီးငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ပြီးတဲ့နောက်ပထမဆုံးတရားဝင်ကျင်းပတဲ့တွဲဆုံပွဲဖြစ်ပါတယ်။ဒီတွဲဆုံပွဲမှာ SSPP ဘက်ကအဓိကတင်ပြဆွေးနွေးတဲ့အချက်တွေနဲ့ဆွေးနွေးပွဲအပေါ်အမြင်ကိုအဖွဲ့ရဲ့ဒုဥက္ကဋ္ဌဆက်ခွန်ဆိုင်ကအခုလိုပြောပါတယ
်ဒီနေ့22ရက်နေ့ကျွန်တော်တို့အစည်းအဝေးရတော့အစ်စ်ကတော့ကျွန်တော်တို့ယုံကြည်မှုဒီဆောက်ရေးပေါ့နော်နောက်ကျွန်တော်တို့နှစ်ကတော့ဒေတာပုံချိုးရေးဒီအစည်းအဝေးကအောင်မြင်တဲ့အစည်းအဝေးဖြစ်ပါတယ်နောက်နိုင်ငံတော်အစိုးရနောက်တက်မတော်နဲ့အဲကျွန်တော်တို့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA နဲ့ကျွန်တော်ယုံကြည်မှုတည်ဆောက်ရေးတစ်ဆင့်နော်တိုးတက်လာတာကိုကျွန်တော်တွေ့ရပါတယ်တယောက်နဲ့တယောက်လည်းခဏပြောလို့ပုံမှန်လေးရှင်းနေရတဲ့ပြည်မှာကျွန်တော်တို့ကျေနပ်အားရမိပါတယ
်ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေမှာတော့ SSPP ဌာနချုပ်ဝမ်ဟိုင်းဒေတာမှာလမ်းတွေတိုးချဲ့ဖောက်လုပ်ဖို့စာတင်ကြောင်းနဲ့စီပေးကမ်းတွေဆောက်လုပ်ဖို့ကိုဆွေးနွေးခဲ့ကြောင်းပြောပါတယ်အစည်းအဝေးမှာပါဝင်တယောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေက SSPP ရဲ့တင်ပြချက်တွေကိုအထက်ကိုတင်ပြပြီးအမြန်ဆုံးဆောင်ရွက်သွားဖို့ရှိကြောင်းပြောပါတယ်
အဓိကကတော့ SSPP နဲ့ဟိုကျွန်တော်တို့ bilateral ထိုးထားတယ်။နောက်ပြဿနာကြီးကြီးမားမားမရှိဘူး။ဒီကြားထဲမှာယုံကြည်မှုတည်ဆောက်ရေးအတွက်ကျွန်တော်ဒေသဖွံ့ဖြိုးရေးကိစ္စတွေကျွန်တော်လုပ်ပေးထားတာရှိတယ်။ဥပမာအဖြစ်ဟိုဝိုင်းဟိုင်းဒေသမှာ MPG ဆက်သွယ်ရေးမိုဘိုင်းဆက်သွယ်မှုကိုရဖို့အချက်ကတော့ကျွန်တော်တို့မိသက်တာနောက်လက်ဆက်မီဒီကိစ္စကြီးကျွန်တော်တော်တော်များများဆောင်ရွက်ထားပြီ။ဒီနေ့စနေဝဲမှာလည်း SSPP ကထပ်ပြီးတော့လိုလားချက်တွေလူထုရဲ့ကောင်းဆုံးချက်တွေကျွန်တော်တို့တင်ပြတယ်။တင်ပြတဲ့ပုံမှာလည်းကျွန်တော်တို့ NRPC အကြီးကြီးလေးပြီးတင်ပြပြီးတော့ကျွန်တော်တို့သူတို့ဒီအများဆုံးအကြောင်းများဆောင်ရွက်သွားဖို့ရှိ
ဒီချက်တွေအပြင် SSPP ဘက်ကအကြီးကြီးခံနေရသူတွေကိစ္စနဲ့ငင်းကြဲလုပ်ငန်းစဉ်မှာပါဝင်ရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြောင်းဦးစော်ထေကဆက်ပြောပါတယ်
။ SSPP နဲ့ငင်းကြဲလုပ်ငန်းစဉ်ဒီ Peace Force မှာဘယ်လိုဆက်သွားမလဲဆိုတာတွေလည်းဟိုကျွန်တော်တို့ချမှတ်နိုင်ခဲ့တယ်သဘောတူညီနိုင်ခဲ့တော့တချို့အားတွေလည်း SSPP ကသူ့ဘိုးကော်မတီမှာပြန်ပြီးတော့တင်ပြပြီးတော့အကြောင်းပြမယ်ကိစ္စတွေရှိတယ်ဒီဘက်ကလည်းကျွန်တော်လူကြီးတွေတင်ပြပြီးတော့လုပ်ပေးရမယ်ကိစ္စတွေရှိတယ်ပေါ့ဒါတွေဆက်ပြီးတော့သွားမယ်ဆိုရင်တော့ကျွန်တော်တို့ဟို SSPP နဲ့ကနံပါတ်1ပြဿနာမရှိဘူးနံပါတ်2တက်နေရဟိုပိုင်းခြားသမတ်မှုမှာလည်းတိတိကျကျရှိတယ်ရှုပ်ထွေးမှုမရှိဘူးနံပါတ်3ဒီကြားကာလမှာနှုတ်နှစ်ဖက်နားလည်မှုရှိရှိနေပါတော့တချို့အားလေးတွေအောက်ချိန်မှာဖြစ်ပေါ်နိုင်တဲ့ပြိပခါတွေလည်းရှောင်ရှားနိုင်တဲ့အတွက်ကျွန်တော်တို့အများကြီးမျှော်လင့်ပါတယ်ဟိုကောင်းမွန်တဲ့တွေ့ဆုံမှုကောင်းမွန်တဲ့ရလဒ်တွေရတယ်လို့ပြောချင်တယ်
NCA လက်မှတ်ရေးထိုးရေးအပါအဝင်ငင်းကြဲရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက် NRPC နဲ့နောက်တစ်ချိန်အများဆုံးထပ်မံဆွေးနွေးသွားဖို့ရှိတယ်လို့လာမယ့်တနင်္လာနေ့မှာတော့ SSPP ကိုယ်စားလှယ်အဖွဲ့နဲ့တမရော်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့တွေ့ဆုံပြီးတပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိနေပါတယ်ဒီရက်ပိုင်းအတွင်းမှာတမ်ဘရော့နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တွဲဆုံဖို့ရှိပေမဲ့သူတို့ဌာနချုပ်ကိုလက်နက်ကြီးနဲ့ပစ်ကတ်ခံရတာကြောင့်ဆွေးနွေးပွဲရက်ကို RCSS ဘက်ကရွှေ့ဆိုင်းခဲ့တယ်လို့ KIO ကချင်လွတ်လပ်ရေးအဖွဲ့အပါအဝင်မြောက်ပိုင်းမှာမိတ်၄ဘွဲ့နဲ့အလွတ်တဘောတွဲဆုံပွဲဟာလည်းရက်ရွှေ့ဆိုင်းထားပါတယ်